Welcome to the Voice of America in Burmese.
မနက်ခင်းပါရှင်။ Washington မြို့တော် New American တန်ကနေ2020 October 26ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ2440နဲ့51လိုင်းလိုမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ American ရွေးကောက်ပွဲကို November 3ရက်မှာကျင်းပတော့မှာမို့ကျန်9ရက်အတွင်းဘဒုကိုမဲထည့်ရမယ်ဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်းရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့အတူတနင်္ဂနွေနေ့မှာလည်းအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တောင်းရောက်နေပါတယ်။ဒီပြည်နယ်လေးတွေမှာ Electoral Votes လို့ခေါ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ကနည်းနေမယ်ရွေးကောက်ပွဲအတွက်အနိုင်ရှုံးမဲဆုံးဖြတ်ရမှာတိတ်ကိုအရေးပါတာပါ။သမ္မတထရမ့်ရောဂျိုးဘိုင်ဒန်မှာသူတို့အရွေးခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ290ရဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကထရမ့်ဟာဒီမိုကရက်တစ်ပါတီကပြန်တဲ့ဟယ်လရီကလင်တန်ကိုနယူးဟမ်ရှာပြည်နယ်မှာကိုယ်စားလှယ်မဲ၄မဲနဲ့ကတ်ရှုံးခဲ့တာဖြစ်ပေမဲ့မိန်းပြည်နယ်မှာတော့သူအနိုင်ရခဲ့တာပါ။သမ္မတထရမ့်ကသူ့ကိုထောက်ခံသူအများပြားတက်ရောက်တဲ့လူလူစုဝေးဝဲရုံနဲ့မဲဆွယ်နေချိန်မှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကတော့လူနည်းနည်းပဲတက်ရောက်တဲ့ပွဲမျိုးကိုသာလှုပ်ဆောင်နေပြီးများသောအားဖြင့်ကွန်ပျူတာအွန်လိုင်းကနေပဲတိုက်ရိုက်ထုတ်လွှင့်တယ်လို့အခုတနင်္လာနေ့ညဘက်မှာလဲအွန်လိုင်းကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွယ်မိန့်ခွန်းပြောကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါရိုဟာအိန္ဒိယနဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္လာနေ့မှာအိန္ဒိယချင်းစံတွားရောက်နေပါတယ်။အမေရိကန်အစိုးရဟာအင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ပထဝီနိုင်ငံရင်းနဲ့စီးပွားရေးဆိုင်ကမှုတွေကိုရင်ဆိုင်ဖြည့်ဆင်းဖို့နီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတောက်တဲ့ဒီခီးစဉ်တွင်အိန္ဒိယနိုင်ငံအပြင်တိရီလင်ကာ၊မော်ဒက်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတောက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုနဲ့အက်စပါရိုဟာအိန္ဒိယမှာကျင်းပမယ့်တတိယအကြိမ်မြောက်နှစ်ပတ်လည်အမေရိကန်အိန္ဒိယနှစ်နိုင်ငံနိုင်ငံကြိုင်ဝင်ကြီး2ဦးနဲ့ကာကွယ်ဝင်ကြီး2ဦးတို့ရဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ COVID-19 ကာယောဂါတုံ့ပြန်ရေးဆိုင်ရာတွေအပြင်အင်ဒိုပစိဖိတ်ဒေသတွင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဒေသခံအချင်းချင်းကြားဆက်ဆံမှုနဲ့အာဂတစီးပွားရေးနဲ့စွန့်ရင်ဆိုင်ရာလက်တွဲဆောင်ရွက်မှုတွေအတွက်စိန်ခေါ်မှုတွေကိုဦးစားပေးဆွေးနွေးဖို့ရှိတယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရေးရာဌာနဆိုင်ရာ American ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဒင်းတောင်စင်ကပြောပါတယ်။ဒါအပြင်နှစ်နိုင်ငံကြားအနိကလုံခြုံရေးဆက်ဆံမှုရှိစေမယ်မဟာဗျူဟာဆိုင်ရာနောက်ဆုံးအဆက်သဘောတူညီချက်ရဖို့ဥတည်တဲ့ BECA ကပထဝီအနေထားအချက်လက်ဆိုင်ရာဖလှယ်ဖို့နဲ့ပူးပေါင်းဆောင်ရွက်သဘောတူစာချုပ်အတွက်အခြေခံအချက်တွေကိုချမှတ်ကြမှာလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာ COVID-19 ကူးစက်မှုတိုးလာနေတဲ့အတွက်ထိန်းချုပ်နိုင်အောင်ကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ဥရောပတလွှားနဲ့ပြင်သစ်မှာဒီကာယောဂါရဲ့ဒုတိယလှိုင်းတံကိုပြင်းပြင်းထန်ထန်ခံစားနေရတာလက်တွေ့ဖြစ်ပြီးလွန်ကဲတဲ့အခြေအနေအောက်မှာရောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္လာနေ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာပြောပါတယ်။ American John Hopkins တက္ကသိုလ်စစ်တမ်းရစပိန်မှာရောပြင်းထန်မှာပါ COVID-19 ကူးစက်ခံသူတသန်းကျော်လာပြီဖြစ်ပြီးဒါကိုထိန်းချုပ်ဖို့နှစ်နိုင်ငံစလုံးကညမထွက်ရအမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့ Latin America ဒေသတွေနိုင်ငံတစ်နိုင်ငံဖြစ်တဲ့ Colombia မှာပါဒီရောဂါကူးစက်ခံသူတသန်းကျော်ဖြစ်သွားပြီးဒီရောဂါကူးစက်ခံသူတသန်းကျော်သွားတဲ့ American, India, Brazil, Russia, ပြင်သစ် Argentina နဲ့ Spain တို့ပြီးရင်အထမမြောက်နိုင်ငံဖြစ်လာပါတယ်။ American ကထောက်ပံ့မှုပေးနေတဲ့ SDF, Syria Democratic တပ်ဖွဲ့ဟာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ IS စစ်သွေးကြွနဲ့ဆက်နွှဲနေတဲ့လက်နက်ကိန်းတွေကိုပိတ်မထားပြီးဆက်လက်တိုက်ခိုက်နေပါတယ်။ DLL သောသတင်းဌာနကဝင်ရောက်တိုက်ခိုက်တဲ့ IS အဖွဲ့ဝင်တွေကို SDF တွေကမနေ့ကညမှာဖမ်းဆီးနိုင်ခဲ့တယ်လို့သတင်းဌာနကတနင်္လာနေ့မှာပြောပါတယ်။ SDF အဖွဲ့ဟာအမေရိကန်ရဲ့ဆီးရီးယားက IS စစ်သွေးကြွတွေချေမှုန်းမှုမှာအဓိကမဟာမိတ်အဖွဲ့ဖြစ်ပါတယ်။အောက်တိုဘာလအတွင်း IS စစ်သွေးကြွ2000ကျော်ကိုဖမ်းဆီးရမိတယ်လို့လည်း SDF ကပြောပါတယ်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz 5 kHz 11.3 MHz ိုင်းဒိုမီတာ51 kHz 98.5 နဲ့ဒိုင်းနိုမီတာ190 kHz 95.5တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနေ့သားနေ့မနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံရသူ986ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကအော်တိုဝါ25ည8နာရီမှာသတင်းထုတ်ပြန်ပါတယ်အော်တိုဝါ19ကနေ24ရက်နေ့ထိနေ့စဉ်ကူးစက်တဲ့လူနာ1000အထက်မှာရှိခဲ့ရာကအော်တိုဝါ25မှာ986ဦးနဲ့တပတ်အတွင်းပထမဆုံးအကြိမ်1000အောက်ကိုကျဆင်းလာတာပါလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 11,900 နီးပါးကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူ986ယောက်ကိုထပ်မံတွေ့ရှိရတယ်လို့တရထဲတည်ဆုံးသူ29ဦးရှိတဲ့အတွက်အခုကျန်သည့်ကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 44,984 ဦးနဲ့ကိုဗစ်ကြောင့်တည်ဆုံးသူ 1,095 ယောက်ရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့အိုဂိုလာကဆလို့ရောဂါကူးစက်မှုတွေမြင့်တက်ခဲ့တာကြောင့်ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းကိုကိုကျွန်းမှာပါပဲမြို့နယ်အားလုံးအပါဝင်မွန်ပြည်နယ်မန္တလေးတိုင်းပဲခူးတိုင်းဧရာဝတီတိုင်းနဲ့ကချင်ပြည်နယ်မြို့နယ်တချို့မှာလူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့အမိန့်ကိုထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီနေရာဒီမှာနေထိုင်ကြသူတွေအနေနဲ့လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲရုံကိုသွားဖို့ချွင်းချက်နဲ့သွားလာခွင့်ပြုထားတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။အိန္ဒိယမြန်မာနိုင်ငံကိုတန်ငင်3000ရှိဒီဇယ်လျှက်စစ်2မျိုးသုံးကီလိုကလပ်အမျိုးအစားရင်ကိုတင်ပေါ်တစ်စင်လွှဲပြောင်းပေးအပ်ခဲ့တာဟာအရှေ့တောင်အာရှဒေသနိုင်ငံတွေကြားတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုချင်းဝင်ရှာညှိလို့တဲ့သဘောလို့သုံးသပ်ကြပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားရေပိုင်နဲ့925ကီလိုမီတာထိဆက်နေတာပါမြန်မာနိုင်ငံနဲ့ကျေပြတ်နဲ့ဆက်ဆံရေးကိုတိုးမြင့်လိုတာကြောင့်အခုလိုပင်လယ်ပြင်ပိုင်နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ရတာဖြစ်တယ်လို့အိန္ဒိယနိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီလအစောပိုင်းမှာပြောခဲ့ပါတယ်မြန်မာရေတပ်ကတော့ဒီတိုက်ခိုက်ရေးရင်ကုန်တင်းမောကိုမင်းရဲတင်ခတူးလို့အမည်ပေးထားပြီးအော်တိုဘာလလေပိုင်းမှာပင်လယ်ပြင်လက်တွေ့လေ့ကျင့်ခန်းပြုလုပ်ခဲ့တယ်လို့တမရော်သတင်းမှပြန်ကြားရင်းအင်တာနက်ဆာမျက်နှာမှာဖော်ပြပါတယ်မင်းရဲ့တင်ခတူရင်ငုတ်တင်မောဟာရေအောက်ပေ1000နီးပါးအထိဆင်းသက်အလွတ်လုံနိုင်တယ်လို့ဆိုပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံကြားကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံကလွန်ခဲ့တဲ့6နှစ်မှာရင်ငုတ်တင်မောနှစ်ဆင်းပေးအပ်ခဲ့ပြီးနောက်အိန္ဒိယကမြန်မာနိုင်ငံကိုရင်ငုတ်တင်မောရောင်းဖို့ဆုံးဖြတ်ခဲ့တာပါတရုတ်နိုင်ငံဟာဘင်္ဂလားဒေ့ရှ်အတွက်ရင်ငုတ်တင်မောအခြေစိုက်စခန်းနဲ့စေတကောင်းစိတ်ကန်တည်ဆောက်ဖို့ကူညီခဲ့တယ်လို့မြန်မာနိုင်ငံမှာလည်းကြောက်ဖြူရည်နဲ့စိတ်ကန်တည်ဆောက်ဖို့လုပ်နေပါတယ်။ဒါဟာတရုတ်ကအိန္ဒိယပတ်ပတ်လည်နိုင်ငံတွေမှာသူ့ရဲ့ရေတပ်အင်အားအသုံးပြုနိုင်ဖို့လမ်းကြောင်းတိုးချဲ့လာတဲ့သဘောလို့ကဲခတ်သူတွေကမြင်ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံကတရုတ်နိုင်ငံအပေါ်စီးရီးစီးပွားရေးအမှီခိုရတာကိုရှော့ချဖို့ကြိုးစားနေချိန်မှာအိန္ဒိယကအဲ့ဒီကွဲလပ်ကိုဝင်ဖြည့်ဖို့ကြိုးစားလာတာလို့ Gender Global တက္ကသိုလ်ကကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပါမောက္ခ Prakash Jha ကသုံးသပ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ပါလီမန်အထူးအစည်းအဝေးပွဲမတန်ခင်တနင်္ဂနွေနေ့ကဆန္ဒပြပွဲတွေဆက်ဖြစ်လာပါတယ်။2014မှာစစ်တပ်နဲ့အာဏာသိမ်းပြီးတက်လာတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကနှုတ်ထွက်ပြဖို့ဆန္ဒပြသူတွေကရာဇသံပေးထားပေမဲ့ဝန်ကြီးချုပ်ပရယုတ်အခုထိနှုတ်မထွက်သေးတဲ့အတွက်ထောင်ချီတဲ့ဆန္ဒပြသူတွေဗန်ကောက်မြို့လေလူစီကားတဲ့ဇီးဝဲစင်တာရက်ွက်တော်ဝိုက်စုယုံဆန္ဒပြခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ပဲနိုင်ငံရေးပြဿနာကိုတင်းနှဲလာတဲ့အင်ကာမှာကျင်းပမဲ့ပါလီမန်ထဲမှာဖြည့်ရှင်းသွားကြဖို့ Twitter ကရေးခဲ့ပါတယ်ပါလီမန်အထူးအစည်းအဝေးခေါ်ရတာဟာနှစ်ဖက်ကြားမျှကြေတစ်ခုကိုရှာနိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံဟာလာမယ့်5နှစ်အတွင်းမြေမြုံမိုင်းကင်းစင်ရမယ်လို့ရည်မှန်းထားပါတယ်တချိန်ကအဆင့်မြင့်ပြင်ဖြစ်ခဲ့တဲ့ဒီနိုင်ငံတွင်းမှာမပေါက်ကွဲသေးပဲကြံနေတဲ့မြေမြုံမိုင်းတွေရှင်းလင်းဖယ်ရှားနိုင်ဖို့အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ကမ္ဘောဒီးယားစစ်သား2000ကိုမိုင်းဖယ်ရှားရေးလေ့ကျင့်ပေးမှာဖြစ်ပါတယ်။နှစ်ပေါင်း30ကြာပြည်တွင်းစစ်တွင်ကမ္ဘောဒီးယားနိုင်ငံဟာမြေမြုံမိုင်းအများဆုံးသုံးတဲ့နိုင်ငံဖြစ်ခဲ့ပြီးနိုင်ငံတော်မှာပောက်ကွဲစီတဲ့စစ်လက်နက်တွေရာခန့်မှန်းခြေ၄သန်းကနေ6သန်းထိမြေအောက်မှာရှိနေပါတယ်။1996ခုနှစ်စည်းရရမြေမြုံမိုင်းကြောင့်တည်ဆုံးသူ4300ကျော်ထိစံချိန်တင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေစူးစမ်းလိုသူတွေနဲ့တန်တိုတန်ဆရှာသူတွေကမြေကြီးကိုတူးဆွမိရာကမြေမြုံမိုင်းပေါက်ကွဲပြီးဒဏ်ရာရတည်ဆုံးတဲ့အန္တရာယ်ရှိနေသေးတယ်လို့တစ်ဖက်မှာတိုင်းပြည်စည်းဝေးရေးအတွက်စိုက်ပျိုးမြေလိုအပ်လာတာကြောင့်အခုလိုမိုင်းရှင်းလင်းရေးလုပ်ဖို့ဖြစ်လာတာပါခင်ဗျာဒ တနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံရွေးကောက်ပွဲနှစ်ပတ်ခန့်သာလိုတဲ့အချိန်မှာသကိုင်းတိုင်းကမ့်ဘလူးမျိုးနယ်ကကျေးရွာမှာမျိုးလူသေးသေးတဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေများလာတဲ့အပေါ်ဘလူးရှော့ချနိုင်ဖို့ပြည်အောင်စုကြန့်ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီဒီဥက္ကဋ္ဌနှစ်ကိုမေးရမှာရဲချုပ်ဟောင်းလဲဖြစ်တဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ကြီးကထိတ်ဆုံးအစိုးရအဖွဲ့ကအမိန့်ထုတ်တားမြစ်တင်ပြီးရွေးကောက်ပွဲကော်မရှင်ကလည်းချုပ်တင်လုံခြုံရေးစီမံလမ်းကြောင်းလွှဲပေးတင်တယ်လို့ဖြေကအခုလိုဆက်ရှင်းပြပါတယ
်။ဒီလိုကျွန်တော်တို့ဒီဘုရားမှာဒါလေးဖားတယ်ကြည့်။ကျွန်တော်တမတော်မရှိဘူးဗျာ။ကျွန်တော်တတိယမှာကျွန်တော်လည်းဖားတယ်။ကျွန်တော်လည်းစီးရဲနေတာဟုတ်တယ်။ဒါတည်းကတော့မကောင်းဘူးပေါ့ဗျာ။မဖြစ်တဲ့ကိစ္စကြီးလို့အစ်မကောင်းဘူးပေါ့နော်။ဒါတည်းကပါတီကြီးအားလုံးကနေပြီးတော့ထိတ်တော့မှာပေါ့။ဝင်ရဒီဘက်ဖြစ်ပြီးပါပဲဖြစ်ဖြစ်တော့ပါတီဒီဘက်ပါရဲ့အင်ဂျီပြုတ်ပြီးတော့ပါတီလမ်းလေးသုံးနေကြတယ်။ပါတီမှာတော့ခိတ်ကြောင့်ကိုတောင်းလို့ရှိရပါဘူ
း။ဟုတ်ကဲ့။အဲ့တော့ပါတီတာဝန်ရှိသူတွေအနေနဲ့ဘယ်လိုတားသိလဲ
။ကိုပါတီဝင်တွေဟိုမလုပ်တဲ့သူလဲလက်မလုပ်တားလို့ရတာပေါ့။အတူတူဝင်ရဒီဘက်ဆိုတော့ကိုပါတီကိုအားပေးတဲ့လူတွေဆိုလဲခက်တာပေါ့လေ။ဒီဖြစ်ကြလဲကိုကဘယ်ငွေရဲ့ဘာဒီနဲ့ထုတ်ကြရပါဘူး။ဒါပေမဲ့ပါတီချော်ရဲကိုတာတာတိုင်းတော့တိုင်းကအဒီလိုစီရင်လို့ချက်ပူရတာကိုဒီလိုပါပြတဲ့ချိန်မှာမလို့ရတော့တကယ်အမေပြတ်ပြီးသူ့ရဲ့ရှိရတယ်လား။ဒီလိုတောင်းရှိတဲ့အာနာရှိတဲ့ပုံစံကပြောမှရတတ်မယ်ချင်လို့ရှိရဲ့ဗျ။ဟု
တ်ကဲ့။ဘယ်အဖွဲ့ကအဓိကကြော်အသိလဲ
။တကယ်တော့ပြောမှာပေါ့ဗျ။တမန်ကြီးနဲ့အားသာကိုဒီကံတူတတ်တဲ့အဒီရောဒီကျမလူမရှိပါဘူးဘာလို့ပေါ့ကမတက်ရှိတာလဲ။အဲဒါလေးကြော်လို့ဆောင်းနေကြတာပဲ။အများကြီးလို့လဲဟိုစိတ်နှောက်ချက်ဖြစ်ရတာပေါ့ဗျ။အဲတော့ဒီနေ့ကတော့လိမ့်ပါတယ်လို့တားလိုက်ရပါတယ်။
ဟုတ်ကဲ့။ဘယ်အဖွဲ့ကထုတ်တင်လဲ။ဘယ်ဝန်ကြီးဌာနထုတ်တင်လဲ။
ကျွန်တော်မြင်တာတော့တနေ့ဘယ်ဝန်ကြီးဌာနတော့ဌာနထုတ်ထုတ်နိုင်ငံတော်အစိုးရအထောက်အကူအပေါင်းတို့လည်းကျွန်တော်ပြည်တယ်ဒီကအစစ်အမှန်အားသာလိုက်ပွဲကြည့်တယ်တိုင်းပြည်ညွတ်တဲ့ကြည့်တယ်ဘောကတကမှပြောင်းသွားမှာဟုတ်
ဟုတ်ကဲ့အစိုးရရှုံးပေါ့နော်ဥစော်တန်းသိန်းတို့
မနက်ကအများကြီးဒီကလေးတွေတော့ကောညကြီးတက်ကောပို့ပြီးရှိရှိပြီးတော့သူကကြကြပါလို့ပြောတဲ့တည်းကရတော့တည်းချင်ပါလို့ဗျာ
ဟုတ်ကဲ့အဲ့တော့အခုလက်ရှိဘာကြောင့်မထုတ်သေးဘူးလို့ထင်လဲ
အဲ့ဒါတော့မသိဘူးဗျာကျွန်တော်တို့ကမှတော့အချင်းတရားကြီးတယ်သူပါတိတွေပါလို့ရတယ်ဒါလားမသိတဲ့သက်ဆိုင်ရာကိုကြည့်ရလိုက်ဟုတ်ကဲ့ဒီကအဝင်ဒီကကဒါကဘလို့လက်ကြတာရှိတယ်လေဟိုတပတ်တစ်ပတ်ကလက်ကြတယ်ပြန်ပြီးစကြတော့ကြပြီးတော့ပြိုက်ကြည့်ကြပါလို့ဆိုပြကြတာပေါ့ဒါမလုပ်တဲ့ဆိုတော့အမိကြီးကဟောတာပြတ်မှရှိတယ်အမိကြီးကထုတ်ပြန်ဖို့လိုတယ်အဲ့ဒီမိကအသက်ပြေးဖို့လိုတယ
်ဟုတ်ကဲ့အခုဥခင်ကြီးရဲ့ဒီမေဆနာနဲ့ရေကုန်စိတ်ကြီးခဏောင်တို့မှာပေါ့နော်အကျန်းဖတ်မှုတွေမဖြစ်တာကဘလို့ကွာတယ်လို့ထင်လဲ
အဖြစ်ဘူးဗျကျွန်တော်မေဆနာတွေကစရရလို့ထဲရပြီးတော့လို့ဘလို့တန်ကြည့်ကျွန်တော်ကဖြတ်ပြီးတော့ဒီလိုမျိုးကတည်းကကျွန်တော်တို့ကလည်းကြက်တယ်။မတမမလည်းတတိယရက်တော့ပါတယ်။အဲတော့တခြားဘက်ဘက်ကတော့တပတ်တပတ်လောက်တာပြီးတာရှိတယ်။ချက်ချင်းကျွန်တော်တို့ကွန်ပျူတာပြောလာပြီးတာရှိတယ်။အဲတားရတယ်။ကျွန်တော်ဒီဘက်မှာတော့အဲတော့ဖြစ်ပေါ်လာစတဲ့ကျွန်တော်ကအများကြီးကြီးရ။ကျောကလည်းတော့စိတ်ကြည့်လို့ဟိုဆိုင်ကြီးတွေပုံပြခဲ့တာပြီးတာကျွန်တော်။အကျိုးရတိကပုံပြရတယ်လို့သူကချက်ချင်းတက်တယ်။မျက်စိသားစရာအပုံတရားပုံဖြစ်စီ။အဲတော့ကျွန်တော်ကမမြင်ဘူးခါ။ဟု
တ်ကဲ့။တခြားနေရာတွေမှာဖြစ်တာတွေကြည့်ရင်အဓိကဘာကြောင့်ဖြစ်ပြီးတော့အဲ့ဒါကိုရှော့ချဖို့ဘလို့အကြံပေးတယ်လဲ
။ဒါတော့အပြန်လာနေရအပြန်လာတဲ့ပြန်လာလို့ကြက်ကမခံနိုင်ဘူး။ဒီကဆရာလို့ဒီကအကြောင်းဆက်ပြပြီးလုပ်မယ်။ဒီကကြားရဲ့ပြန်ဆိုင်ဖို့ပေါ့ဗျာ
။ဟုတ်ကဲ့။ဘာကြောင့်ဒီတစ်ခါမှအဲ့လောက်ထိပြန်ဆိုင်မှုများလာတယ်ဆိုလဲ။အရင်တစ်ခါရေကောက်ပွဲတက်ဆိုင
်။ဖြစ်တာတော့ဒီကတော့ဒီလိုပြစ်တာပြောတာဖြစ်လို့ဖြစ်တာရှိတာတယ်လို့ပြီးရလို့ရှိတယ်။ပြန်လာကြတာဒါပေမဲ့ဒီတော့ကျွန်တော်တို့ကြားလို့ဖြစ်တာ။ဒီကရဖြစ်စီအကြောင်းရပြီးလို့ဖြန်ပြီးနေတူတယ
်။ဟုတ်ကဲ့။ဘလို့အကြောင်းတွေဖန်တီးလာတာမျိုးသတိထားမိလ
ား။ရပါပြည်ပြောင်းပေါ့ဗျာ။ရပါပြည်ပြောင်းတရားတော်စားတော့တယ်မကန်တယ်ကိုပြောတယ်။ဒါပြည်ဖြစ်တာပေါ့။နောက်တစ်ခုကလည်းတာဝန်ရှိတဲ့ပုံစံတွေကကျွန်တော်ပြည်တော်ကတော့လေ။ဟိုဒါပြည်ဆိုတာကျွန်တော်ကဒီတဲ့လည်းမြင်ရပြမယ်ပါ။ကျွန်တော်ရုပ်ပုံကော်မရှင်တွေပြင်ရတယ်လေ။ကျွန်တော်တင်တယ်။ရုပ်ပုံပုံစံဒါတွေကိုကြည့်ပြီးတော့ရှိတဲ့တရားကိုတောက်မှပြလဲပြီးတော့ဗျာ။တပုတ်ဆိုင်တာတပုတ်လမ်းကြောင်းပြောင်းတယ်။မသိတဲ့မှဖြစ်တော့မြင်ရပြလို့ရှိတယ်။ဒါမှရှိဘူး။ဖြစ်တဲ့သူစရာတော့မရှိတော့ဘူးလား။မတင်မနေတော့သွားပြကြရလားဒီမနေ့သွားသွားနေတော့ပြောဒီကပုံစံကြည့်လို့ရတယ်ဟိုအရင်ကကြိုးရတာတည့်ရတူတောက်ကြရတယ်ဥကဒါတွေကမလုပ်ဖြစ်တဲ့ဘောပေါ့
ဟုတ်ကဲ့အဲ့ဒီတော့အခုကတော့ကြိုမတားနိုင်ဘူးခုဖြစ်လာတဲ့အနေအထားမှာရော
ဒီဖြစ်လာတဲ့ဖြစ်လာတဲ့အတိုင်းပဲတော့လည်းသူကဥပဒေတော့ပါတော့ပါဗျာရင်းခံပါခံဖြစ်လာလို့ပေါ့ဖြစ်လာပြီးမှတော့သာမန်ဖြစ်တာဖြစ်တာအကြိုက်ကြတယ်ဒီကကြတယ်ပတ်စိတဲ့ကြတဲ့ဖြစ်တဲ့ဒီဒါဥပဒေတော့အရင်ပါလေဒီဒီကတကယ်ကြတော့လေပါတီကြောင့်ပြည့်ကျွဲတယ်ဆိုတော့တရားရဲမှလည်းတိတိတကယ်ကြည့်တယ်ပဲ
ဟုတ်ကဲ့ရဲတပ်ဖွဲ့အနေနဲ့အချိန်မီတားနိုင်တာမျိုးရော
တခုတော့ကြည့်တော့ဗျာအဲ့ဒီတော့ဘယ်နေရာကိုပေါက်တယ်ဆိုပြီးတော့လေတပြုတ်ပေါ့တော့သူတို့ကလည်းတိတိကျမှပြီးတော့ဒီရဲတပ်ဖွဲ့အချိန်သွားတယ်ဆိုရင်ရေကင်းတော့ကြည့်တာလေ ူပဲလာရတဲ့တို့ဒီဘူးကိုရမှာတွေ့လာရတော့အောင်းကနာတော့မကောင်းဘူးလေတွားပြကြတာရင်းကြီးဆိုလင်းကချောက်ကြီးကအေးမတွေ့ဘူးပေါ့
ဟုတ်ကဲ့အဲဒီညမှာရဲအနေနဲ့ကောဒီအင်အားချိုးဖြည့်တာတို့အခုကာလမှာလေ
အေးအမှန်တော့ကျွန်တော်တို့လည်းဒီအလုံးစုံရဲ့အစီအမံလေးအားလုံးဒီမှာပိုင်ပြီးရှိတဲ့ပုံပေါ်တာတွေတော့မှာအဲ့ဒါကူးတဲ့တော့လောက်ထားတို့လမ်းကြောင်းတွဲတာတို့ဒီနေ့ရှိတဲ့ညမှာအခုပေါ်ကြည့်တဲ့ဒီတော့ကြားထားတာလေခန္ဓာတာလားလို့ဒါလေးပြစစ်မှတ်တော့လိုက်ရည်ရည်လေဆိုတော့ဒီတက်ဆံမှုအားနေတယ်ကောင်းတာကတော့မဖြစ်အောင်လူကြီးအစီအမံဒီကာဝေးအစီအမံဒီဘယ်လိုချတယ်ဆိုတော့တောင်းရှိပေါ်ကစဉ်းစားကြည့်မယ်ဒီကံပြီးတော့ဒီကာဝေးကြီးကြပါလေ
ဟုတ်ကဲ့စစ်စစ်ကြီးတင်ပါတယ်ဦးခင်ခင်ဗျာကျွန်တော်ဝယ်မယ်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်အတွက်သောတာရှင်နေနားဆင်ရမှာကတော့2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးကျင်းပဖို့နှီးကပ်လာတာနဲ့အမျှအာဏာရပါတီအတိုက်ခံပါတီအပါအဝင်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးနေကြခြင်းအဓိကပါတီကြီးနှစ်ခုကြားမှာအပြိုင်ဆိုင်အင်အားပြတာပြီးလူအသက်ဆုံးရှုံးရတဲ့အထိအပြန်အလှန်ခိုက်ရန်ဖြစ်ပွားမှုအပါအဝင်လူများပြားထိခိုက်ဒဏ်ရာရတဲ့အထိရင်မတော်တဆမှုတွေပါဖြစ်ပွားနေပါတယ်ဒေသရင်းနယ်မြေလုံခြုံရေးနဲ့အများပြည်သူလူထုအသက်အန္တရာယ်ရှိလာနေတဲ့အနေအထားမှာအာဏာရပါတီ NLD အပါအဝင်သက်ဆိုင်ရာနိုင်ငံရေးပါတီတွေဘက်ကထိမ့်ထိမ့်တိမ့်တိမ့်ထိထိရောက်ရောက်ကြံ့မှကြဖို့ရွေးကောက်ပွဲဆောင်ကြည့်သူတွေကအစိုးရတကြီးအကြံပေးလိုက်ကြပါတယ်ရွေးကောက်ပွဲကျင်းပခြင်းဟာမြန်မာနိုင်ငံမှာကမ္ဘာ့ကရောဂါ COVID-19 ကူးစက်မြန်ရောဂါဖြစ်နေတဲ့ကာလလည်းဖြစ်တာမို့လို့ကျန်းမာရေးလမ်းညွှန်ချက်စီမင်းစည်းကမ်းချက်တွေနဲ့အညီလိုက်နာဖို့လိုအပ်ပါတယ်လို့ရွေးကောက်ပွဲဆောင်ကြည့်သူမမနန္ဒာတင်ကအကြံပေးပါတယ်ဒီသတင်းမဲ့ရဲ့မြန်မာဒီမိုကရေစီဆွေးနွေးကအစီအစဉ်မှာမြန်မာနိုင်ငံရွေးကောက်ပွဲအထူးလေးလာဆောင်ကြည့်အဖွဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာတင်နဲ့ကျမစုမောဆက်သွယ်မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်မင်္ဂလာပါမမြနန္ဒာတင်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ဒီ2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေစက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့ည12နာရီထိခွင့်ပြုထားပါတယ်အဲ့မှာအနည်းဆုံး6ပေခွာပြီးတော့တစ်ချိန်မှာလူ50ထက်မပိုတဲ့စုဝေးမှုတွေနဲ့အထူးသဖြင့် COVID-19 ကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ကြပါဆိုပြီးတော့ညွှန်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေဘက်ကရောကိုယ်စားလှယ်လောင်းတွေဘက်ကရောလိုက်နာမှုအားနည်းနေတယ်။ဒါကြောင့်သက်ဆိုင်တဲ့ပါတီတွေဘက်ကကြီးကြပ်ပေးကြပါအောင်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကမနေ့အောက်တိုဘာလ24ရက်နေ့ကလည်းကြေညာချက်ထုတ်ပြီးမေတ္တာရက်ခံတဲ့အထိဖြစ်ခဲ့ပါတယ်။ဒီကြားထဲမှာအာဏာရပါတီနဲ့အတိုက်ခံပါတီထောက်ခံဝင်းရံတဲ့သူတွေကြားမှာခိုက်ရံဖြစ်တာတွေမတော်တဆဖြစ်တာတွေနဲ့စိုးရိမ်စရာအနေအထားဖြစ်လာပါတယ်ဒီပေါ်မှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့မမျှနန္ဒာတင်းတို့အနေနဲ့ပေါ့နော်ဘလို့များသုံးသပ်မိလဲဒီအနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဘလို့ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်တင်တယ်လို့အကြံပေးချင်တာရှိပါလေရှင်
ခုကတော့ဒီကိုဗစ်ကာလမှာတော့ဒီကျန်းမာရေးဝန်ကြီးဌာနကနေပြီးတော့မှကိုဗစ်စည်းကမ်းတွေပေါ့နော်ဒီမဲဆွယ်စည်းရုံးတဲ့အခါမှာဒီလိုက်နိုင်ရမယ့်ကိုဗစ်စည်းမစည်းကမ်းတွေကိုထုတ်ပြန်တဲ့အားမျိုးရှိတယ်ပေါ့နော်ဒီ SOP 1နဲ့2ဆိုပြီးတော့အဲဒါပေမဲ့လည်းပဲတတိယရောက်ဒီဆောင်ရွက်နိုင်မှုကြတော့နည်းနည်းကွဲပြားသွားတယ်ပေါ့နော်ဆိုအဲ့ဒါကတော့ဘလို့ဖြစ်လဲဆိုဒီကိုဗစ်မှာသူကဒီလူငါးတဲ့ပေါ့နော်လူကန့်တက်လိုက်တဲ့အခြေအနေပေါ်မှာတခါလေးမှကိုယ်စလဲလောင်းနေကိုယ်တိုင်းမပါတော့ဘဲနဲ့အဒီဝင်းရံထောက်ခံတဲ့သူတွေဆိုပြီးတော့မှအဲဒီအုပ်စုလိုက်တွေကထွက်ကြတာပေါ့နော်ဒါပါတီပေါင်းစုံကနေပြီးတော့အဲတွားကြလာကြတယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျတော့ခွင့်ပြုချက်တင်တာမျိုးမရှိတော့ဘူးပေါ့နော်ဒီပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်ဒီလမ်းကြောင်းမှာတွေ့တာတွေရှိတယ်ဒီဟာကိုအရေးယူတဲ့ဟာတွေဒီအချိန်မီမလုံနိုင်ခဲ့ဘူးပေါ့နော်အဲဒီအရေးယူမှုအပိုင်းနဲ့အဲကြက်ကြက်မမတ်ဒီဆောင်ရွက်ခဲ့မှုအပိုင်းကလည်းနေတာရဲ့အဲနောက်ပြီးတော့ဒီလူမျိုးရေးပိုင်းကလည်းဒီမချနိုင်ခဲ့တဲ့ပုံမှာအဲတခြားသောဒီမလိုလားအတဲ့ပြဿနာတွေပေါ့နော်ဥပမာဒီထိတိုက်ပေါ့ဒီပါတီနှစ်ခုကဒီစက်မြင့်ပါအုပ်စုနဲ့ဆိုတာထိတိုက်တွေ့မယ်ဆိုလို့ရှိရင် င်အဲ့ဒီအငင်းပွားမှုတွေဖြစ်တယ်ဒီလက်ကျက်နှစ်ကြားတဲ့ဟာတွေဖြစ်တယ်ပေါ့နော်
မြန်မာပြည်မှာဆိုရင်အခုမဲဆွယ်စည်းရုံးနေကြတယ်ပေါ့နော်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုတွေမှာဘာပြဿနာမှမရှိပါဘူးဒါပေမဲ့ဒီပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအနာရပါတီ NND ရဲ့အတိုက်ခံပါတီပြည်တော်စုတက်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလူအုပ်စုတွေကြားမှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်လူငယ်ရဲ့ရပိုင်းတော့ဆိုရင်မကွေးတိုင်းဘက်မှာလူအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်နောက်လူအုပ်စုလိုက်ရေမတော်တဆတိုက်တာတွေနောက်လူလူအသက်အန္တရာယ်ရှိတဲ့အနေအထားတွေလည်းဖြစ်လာနေတော့တက်ဆိုင်တဲ့နိုင်ငံရေးပါတီတွေဘက်ကရောပြည်တော်စုရွေးကောက်ပွဲကော်မရှင်ကရောဘလို့ကြက်ကြက်မက်မက်ဆောင်ရွက်တဲ့လို့အကြံပေးနိုင်တာရှိပါလဲရှင
်အတိအကျတော့ကျမတို့ကဒီမြို့နယ်တိုင်းမှာဒီရွေးကောက်ပွဲလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီဆိုတာရှိတယ်ပေါ့နော်အဲ့ဒီမှာဆိုရင်ကျမတို့ကဒီအုပ်ချုပ်ရေးပိုင်းပါမယ်နောက်ပြီးတော့ဒီရဲမှုပေါ့နော်ရဲမှုပါမယ်နောက်ပြီးတော့ဒီမြို့နယ်ရွေးကောက်ပွဲကော်မရှင်အပါရဲနောက်ရမီရဖတွေလည်းပါတယ်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီကိုကျွန်တော်တို့ကဒီအမြန်ဆုံးအသက်သွင်းရမယ်ပေါ့နော်ဒါနံပါတ်1နံပါတ်2ကတော့ခုနကဒီကိုယ်စားလှယ်လောင်းနေရာပဲထွက်ထွက်ဝန်ရံလူတွေကပဲထွက်ထွက်ဒီအခြေအနေပေါ်မှာဒီခွင့်ပြုချက်တင်ရမယ်ဆိုတော့ဒီအခြေအနေတခုကိုအထုတ်ပြန်ဖို့လိုပြီးတော့အဲ့လိုမျိုးတွေဒီတင်လာတဲ့အခါမှာလည်းအဲဒီချက်ချင်းဒီလုံခြုံရေးပေါ့နော်ဒီလုံခြုံရေးကဒီလိုက်ပါသွားဖို့လိုတယ်အဲလိုက်ပါဒီလိုလိုက်ပါသွားခြင်းအဖြစ်ဆိုရင်ဥမာပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်တွေ့တဲ့အခါမှာဒါကြိုတင်ပြီးတော့မှတားဆီးနိုင်တယ်နောက်တစ်ခုကတော့ကျွန်တော်တို့လည်းအခုဒီလက်ရှိလုပ်နေတဲ့ဟာတစ်ခုပေါ့နော်အဲ့ဒါလေးတော့ဗာလဲဆိုတော့ဒီ early warning sign တွေပေါ့နော်ဒီ early warning sign တွေကိုဒီလုံစီခြင်းနဲ့ဒါတော့ဗာလဲဆိုတော့ဒေတာတစ်ခုမှာပေါ့နော်ဥမာဒီအငင်းပွားမှုကဒီဖြစ်ပွားတော့မယ်ဒါဖြစ်တော့မယ်ဒါပြိပကဖြစ်တော့မယ်အသွင်ကိုစောင့်နေပြီဆိုတာနဲ့ဒါတွေးတဲ့လူတွေကဒီကောက်ပတ်ဆန်လုံးကြီးကော်မတီကိုအကြောင်းကြားတာမျိုးတုံးမလို့ရှိရင်အနည်းဆက်ဆုံးရစခန်းကိုအကြောင်းကြားတာမျိုးကြီးပေါ့နော်အဲ့ဒါမျိုးတွေကိုကြွတင်ပြီးတော့မှဒီလုပ်တင်တယ်နောက်အရေးကြီးဆုံးတစ်ခုကတော့ခုနကဒီရီကောက်ပွဲဒီလူမျိုးကြီးနဲ့စီမံခန့်ခွဲရေးကော်မတီအနေနဲ့ကတော့ဒီကောစင်တာလေးဖွင့်တင်တယ်ပေါ့နော်ဒီကောစင်တာလေးမှာဒီမေကနာရှင်ပြည်သူလူထုတယောက်ယောက်ကပဲဖြစ်ဖြစ်ဒီရီကောက်ပွဲစောင့်ကြည့်အဖွဲ့တွေကပဲဖြစ်ဖြစ်ဖုန်းဆက်လိုက်ပြီဆိုတာနဲ့ဒီနေရာမှာတော့ဒီပြိပကဖြစ်တော့မဲ့အခြေအနေကိုတွေ့နေရပြီးအခုအချင်းများနေကြပြီးချက်ချင်းဒီဟိုပါတော့ဒီလုံခြုံရေးကိုလွှတ်ပေးပါဆိုလို့ရှိရင်ဒီလုံခြုံရေးကရောက်လာအောင်ပါတော့ဥမာဒီဟိုဇကားတွေရဲ့ဟိုပွဲပြီးတော့မှဒါရေးကရောက်လာမယ်ဟာပြီးသွားပြီးဟိုစေယုံရောက်သွားပြီးဒါမျိုးဆိုလို့ရှိရင်တော့မထီရောက်နိုင်ဘူးပေါ့နော်အဲ့လိုမျိုးထက်ဆိုင်ရင်တော့ကျွန်တော်တို့ကဒီတရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ဒီရှိရနေ့ထိပေါ့နော်ဒီရှိရနေ့ထိကိုကြည့်ကြမှမန်ဒါကင်ပြဖို့လိုတယ်ဒီအပြည့်တည်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီပြိပခါတို့ဒီအကြံပေးမှုတို့ဆိုတာကလည်းဒါတူတူဖွဲ့တယ်ပေါ့နော်ကော်မရှင်တစ်ဖွဲ့တွေနဲ့လည်းဒါလုပ်လို့ရတဲ့အနေအထားမျိုးမှမရှိဘူးသူကဒီလိုမျိုးရေးလဲလိုအပ်တယ်အဲ့တော့ကျမတို့ကလည်းဆိုတော့သတင်းချက်လက်စစ်ဆေးမှုတွေလည်းမြန်ဆန်နေရမယ်ပေါ့နော်မြန်ဆန်နေရမယ်ချက်ချင်းဒီရောက်ကအကြောင်းကြားပြီးဆိုတာနဲ့တုတ်ပြန်ပြီးတော့မှဒီ action ယူတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးကိုတော့ဒီနှစ်ပတ်အတွက်တွင်မှာဒါအရေးတကြီးလှုပ်ဆောင်ဖြစ်တယ်လို့ကျမတို့ကဒီအကြံပြုချင်တာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီနှစ်2020ရွေးကောက်ပွဲထူးခြားချက်ကလည်းကယောဂဖြစ်ပွားနေတဲ့အခြေဖြစ်တာပေါ့နော်အဲ့တော့ဒီလိုစီယုံရေးအောင်နိုင်ရေးတွေလူအုပ်စုလိုက်တွေတွာလာနေတဲ့အခြေမှာဝင်းရနေတဲ့သူတွေအတွက်တည်းမကောက်ဘူးပေါ့နော်အများပြည်သူရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ကလည်းစိုးရိမ်ရှားရှိပါတယ်ဒီတော့အရေးတကြီးလိုက်နာရမယ့်လမ်းညွှန်ချက်တွေကရောမမျက်နှာနာတင်အနေနဲ့ဘယ်လိုအကြံပြုချင်တာရှိပါလဲရှင
်ပါတီကဟိုသူတို့ဒီဝင်းရံသူတွေကိုမထွက်ဖို့ဆိုပြီးတော့မှထုတ်ပြန်တဲ့ဟာမျိုးတွေလိုရှိတယ်ပေါ့နော်ဒါပေမဲ့လည်းပဲဒီကြက်ကြက်မက်မက်ဒီလုံနိုင်မှုကြတော့ဒီခတ်သွားတယ်ပေါ့နော်အမှဝင်းရံသူဆိုတာကလည်းပါတီဝင်ဟုတ်ရင်လည်းဟုတ်မယ်အဲဒီမဟုတ်တာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့လည်းပဲဒီတက်ပို့မှုပြီးတော့ဒီတင်းကျပ်တဲ့စီမီစီကန်နေပေါ့နော်ဥမာပါတီဝင်တွေမထွက်ရအောင်ဆိုတဲ့ဟာမျိုးတစ်ခုခုပဲဖြစ်ဖြစ်အဲဒီလိုမျိုးထုတ်တာမျိုးပဲဖြစ်ဖြစ်တကယ်လို့သွားမယ်ဆိုလို့ရှိရင်လည်းဒီစီမီစီကန်နေနဲ့အညီဒီလူ90ထက်မပိုအောင်မလိုလို့မလဲပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုအဒီပါတီတွေကဒီတိုင်မြင့်တဲ့နယ်စောင့်ကြည့်တဲ့နယ်ဒါပေမဲ့အရေးကြီးဆုံးကတော့ဗာလဲဆိုတော့ဒီအထူးရဲပေါ့နော်အခုဆိုရင်ကျမတို့ကြည့်ရတဲ့လောက်ကဒီအထူးရဲတွေကိုဒီရွေးကောက်ပွဲနေ့တနေ့ပေါ့နော်ဒီရွေးကောက်ပွဲနေ့အတွက်ဒီဓာတ်ပုံရင်မဲယုံသုံးပစ္စည်းတွေတည်ဖို့ပြုဖို့ပေါ့နော်အဲ့လိုမျိုးတွေအတွက်ပဲတာဝန်ပေးတယ်လို့ကျမတို့သိရတယ်ဥမာဒီမက်ဆက်စီယုံရေးပိုင်းနေ့အပြည့်ဒီဝန်ရံသူတွေသွားတဲ့လမ်းတွေမှာဒီလုံခြုံရေးကိုမတွေ့ရအောင်ပေါ့နော်ဒီလုံခြုံရေးကိုမတွေ့ရခြင်းဟာကျွန်တော်တို့ဒီပြဿနာတွေဖြစ်နိုင်ဖို့အတွက်ကိုပို့ပြီးတော့မှဒီဥတည်စေတယ်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲဆိုင်ရာပြည်ပခါနဲ့ဒီအကြံဖတ်မှုတွေကိုပို့ပြီးတော့မှဒါဖြစ်လာနိုင်စေတယ်ပေါ့နော်ဆိုတော့ဒီအတွက်ကြောင့်မို့လို့ဆိုရင်ကျွန်တော်တို့က ဒီတင့်တော်နဲ့ထုတ်ပြန်ချက်တခုကိုကျမတို့အမြင်ဆုံးဒါထုတ်ပြန်ချက်နဲ့ပေါ့နော်ဥပမာဝင်ရလူတွေဆိုလို့ရှိရင်လည်းဒါကွန်ပျူတာတရားမယ်ဆိုတဲ့ဟာမျိုးဒါမလို့ရှိရင်လည်းအဲ့ဒီမှာဒီလုံခြုံရေးလိုက်ပေးတာမျိုးပေါ့နော်ဒီလိုမျိုးတွေဒါလေလုံမှာဒါကျမတို့ဒီအဲ့ဒီကင်းနေပေါ့နော်နောက်တစ်ခုကတော့ဒီကိုဗစ်စီးနေစီကနေဥပဒေအရအမှုဖွင့်တဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွ
ကျွန်တော်တို့ရဲ့အထူးသဖြင့်ဒီတိုက်ပွဲတွေဖြစ်ပြီးတော့စေပရိပခါတွေဖြစ်နေတဲ့နေရာပေါ့နော်။မအဲ့မှာတက်မတော်ရဲ့အကြံပေးချက်အရရွေးကောက်ပွဲကိုကျင်းပခွင့်မပေးတာတွေရှိတယ်။ဒါမဲ့ချင်းပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေရောနောက်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဘာတွေဆောင်ရွက်ပေးတယ်လဲလို့ထင်ပါလဲရှင့်။
ဒီကတော့လေဒီလိုနေရာမျိုးတွေမှာဒီလုံခြုံရေးပိုင်းပေါ့နော်ဒီအောက်တိုဘာ19ရက်20 21မှာကျွန်တော်တို့ဒီနိုင်ငံရေးပါတီ၃၀ကျော်လောက်နဲ့ကျွန်တော်တို့ဒီဆွေးနွေးပွဲပေါ့နော်ဒီရွေးကောက်ပွဲပြည်ပခန့်နယ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲဆိုပြီးကျွန်တော်တို့လုပ်ခဲ့တယ်။နောက်ပြီးတော့ဒီရက်ဖက်အဖွဲ့60ကျော်ပေါ့နော်ဒီဒေသတွင်းပေါ့ဒေသကြီးမှရှိတဲ့ဒီ ကျွန်တော်တို့အစည်းအဝေးတွေလုပ်တဲ့အခါမှာသူတို့ဘက်ကနေအကြံပြုတဲ့ဟာတွေရှိရပါတော့။ဟိုအထူးသဖြင့်ကတော့အဲ့လိုဒီဒေတာတွေမှာဆိုရင်ကျွန်တော်တို့ဒီရက်ဖက်လူမှုအဖွဲ့တွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီရွေးကောက်ပွဲကော်မရှင်တို့နောက်ပြီးတော့ဒီစစ်စစ်ညီနိုင်ရေးကော်မတီတို့ဒီရွေးကောက်ပွဲလုံခြုံရေးဆိုင်ရာအဖွဲ့တွေပေါ့နော်။ ပုံမှန်ဒါပြေဆုံးမှုတွေကိုလုပ်ပြီးတော့ဒီချက်ချင်းဒီအလတ်လုပ်တဲ့စနစ်ပေါ့နော်ဒီအလတ်လုပ်တဲ့စနစ်ကဘယ်နေရာမှာဆိုရင်တော့ဘာဖြစ်တယ်လုံခြုံမှုရှိတယ်မရှိဘူးနောက်ပြီးတော့လုံခြုံမှုရှိတယ်မရှိဘူးဆိုတာလည်းကျွန်တော်တို့ကဟိုချက်ချင်းဆုံးဖြတ်လို့ရတာမျိုးမဟုတ်ဘဲနဲ့ခါလေကြရင်လို့ရှိရင်တော့ဆက်ဆက်ညီနိုင်ခြင်းအားဖြင့်သူအဆင်ပြေသွားတဲ့အခြေအနေမျိုးတွေလည်းရှိတယ တဲ့ဟိုအုပ်စုတွေကအားနည်းနေတယ်လို့ထင်တယ်ပေါ့နော်တစ်ခါနဲ့တစ်ခါနဲ့မဆွေးနွေးမိပဲနဲ့စကားမပြောမိပဲနဲ့လူမျိုးရေးအခြေအနေကောင်းမွန်တဲ့နေရာမှာလည်းဒါရေးကောက်ပွဲမကျင်းပဘူးဆိုပြီးတော့မှဒီပယ်လိုက်မိတာရှိနိုင်တယ်လို့တကယ်ဖြစ်နေတဲ့နေရာမှာလည်းပဲဒီပယ်သိမ့်ပယ်ထိုင်တဲ့ကြေးရတချို့ရှိနိုင်တယ်အတိအကျတော့စုံမိစကားပြောမှသာဒီကျမတို့ကဘယ်လောက်ချိန်လေးဖြစ်နေလဲဘလို့ဖြစ်နေလဲအဲ့ဒီဟာကဖြည့်ရှင်းလို့ရကလားမရဘူးလားပေါ့နော်ဆိုတဲ့အနေအထားမျိုးကိုကျမတို့သိတိုင်းတယ်အဲ့လိုပုံစံမျိုးနဲ့သွားမှဒါလည်းရေးကောက်ပွဲနေ့မှာလူတွေကဒါမဲ့ထွက်ပြေးမှာပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဆိုရင်တော့ရွေးကောက်ပွဲကျင်းပဖို့ကလည်း15ရက်ပဲလူတော့တဲ့အချိန်မဲပေးမဲ့ပြည်သူတွေကိုရွေးကောက်ပွဲဆောင်ကြည့်သူတယောက်အနေနဲ့မမျက်နှာနာပြင်ပါသတင်းစကားပါချင်တာရှိပါလေနောက်တစ်ခုကရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးမှာအဓိကတာဝန်အကြီးဆုံးဖြစ်တဲ့အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုရောဒီအချိန်နေမှာအရေးကြီးလှုပ်ဆောင်ရမယ့်အချက်အဖာတွေကိုထပ်ပြီးသတိပေးချင်တာရှိပါလိမ့်ရှင်
။အဓိကလေကျွန်တော်တို့ဒီမှာကနှစ်ပိုင်းဖြစ်တာပေါ့နော်။ဟိုတစ်ပိုင်းကကြတော့ခုနဒီ COVID ပေါ့နော်။ကျန်းမာရေး security ပေါ့။ဒီကျန်းမာရေးလုံခြုံရေးနဲ့နောက်တစ်ခုကဒီပြည်ပခန့်ဆိုင်ရာဒီလုံခြုံရေးတစ်ခုပေါ့နော်ဒီနှစ်ခုကိုဟိုတပိုင်းကထဲဒီဖြည့်ရှင်းရတဲ့အခြေအနေဖြစ်တယ်ပေါ့နော်ဒါကလည်းဟိုကျွန်တော်တို့ဒီရက်ဖက်အဖွဲ့တွေကဒါကျွန်တော်တို့တွေကဒါဒီဝေဖန်ပြောဆိုနေရဆိုပေမဲ့တကယ်တမ်းလက်တွေ့မှာဒီလုပ်ရတဲ့အခါမှာလည်းကိုယ်တိုင်ကိုယ်ကျက်လုပ်ရတဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါတို့မှလည်းအခက်အခဲတွေရောရှိမှာပေါ့နော်ဒီမထင်မှတ်ထားတဲ့ဟာတွေကိုဒါပြင်ဆင်ရတဲ့အားမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုဒီဖြစ်တဲ့အခြေအနေပေါ်မှာဆိုရင်ကျွန်တော်တို့ကပြင်ဆင်ရမယ့်ဟာတွေကများတယ်။များတယ်ဆိုတော့တူတဖြစ်ကတော့ဒီလိုရက်မျိုးမှာဒီကောင်းတာကတော့ဒီကောက်ပဲကော်မရှင်အနေနဲ့ဥမာဒီနိုင်ငံရေးပါတီကြီးကနေအကြံပြုချက်တွေကိုတောက်လျှောက်တည်ယူနေတာမျိုးပေါ့နောက်တစ်ခါလေကျတော့လေအစည်းအဝေးလုပ်တာဆိုတာအချိန်ကုန်တဲ့ခါကျတော့အစည်းအဝေးရေတော့မဟုတ်ပြင်မယ်လေဒီနေရာမှာတော့ဒီလိုဖြစ်နေတယ်ဒါဆိုလို့ရှိရင်ချက်ချင်းဖြည့်ရှင်းနိုင်တဲ့ဒီ communication လမ်းကြောင်းလေးတွေပေါ့နော်လမ်းကြောင်းလေးတွေကိုကျွန်တော်တို့ကဒီချမှတ်ထားဖို့လိုတယ်နောက်တစ်ခုကကျတော့ဒီတာဝန်ယူမှုတာဝန်ခံမှုပေါ့နော်တစ်ခါလေကျရင်တော့ကျွန်တော်တို့ရဲ့ဒီလူမှုအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့လူမှုအဖွဲ့အစည်းကဒီဘယ်သူမှဘာတာဝန်ရှိမှန်းမသိဘူးနော်ပြီးတော့ကိုယ့်ရဲ့တာဝန်ကိုလည်းကိုကဘယ်လိုပြောမလဲအတုံးမပြူရဲတဲ့ဟာမျိုးလည်းရှိတာပေါ့နော်ကို့ဥမာဒီသတင်းတစ်ခုကတော့ရောက်လာပြီပေါ့ဥမာထားပါတော့မြို့နယ်ကော်မရှင်မှာပဲဖြစ်တယ်မဟုတ်ရင်ဒီ EFF တစ်ခုခုမှာလည်းကို့ဒီသတင်းလေးတစ်ခုကိုတော့ကိုကရလိုက်တယ်ဒါလည်းပဲဒီရုပ်ောက်ပွဲလုံခြုံရေးအတွက်အရေးကြီးရေပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ကိုကဒါကိုဆုံးဖြတ်နိုင်တာကိုလုံနိုင်တာဒါချက်ချင်းလုပ်ဖို့ဒါမှမဟုတ်ကိုမလုံနိုင်ဘူးဆိုရင်ချက်ချင်းဒီဟာကိုဒီတက်ဆိုင်တဲ့သူတွေစီကိုသတင်း message ကိုအရောက်ပို့ဖို့ပေါ့နော်အဓိကဒီ communication ကောင်းကောင်းလုပ်ဖို့လိုပါတယ်နောက်ပြီးတော့မှဒီမှာကဒီစစ်စစ်ညီညာရေးအဖွဲ့တွေကပို့ပြီးတော့မှအားကောင်းဖို့လိုတယ်ပေါ့ နော်အကောင်းနေဖို့လိုတယ်နောက်တစ်ခုကလည်းဒီဒေတာတိတိမှရှိတဲ့ဒီရက်ဖက်အဖွဲ့ပေါ့နော်ဒီရက်ဖက်အဖွဲ့တွေကိုလည်းသိခေါ်ပြီးတော့မှဒီလိုမျိုးဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီအခြေအနေတွေရှိနိုင်တယ်ဆိုလို့ရှိရင်တို့ကိုဒီသက်ဆိုင်ရာကိုအကြောင်းကြားပေးဖို့အတွက်ပူးပေါင်းဆောင်ရွက်ရတဲ့ဟာမျိုးကိုတော့လုပ်ရမယ်ပေါ့နော်ဆိုလိုချင်တာကတော့ဒီအချိန်မှာဒီလိုအခက်အခဲတွေပေါ့နော်ဒီဒီဘေးရနေရဲ့ဒီတက်ယောဂါရှိနေတဲ့အချိန်မှာတူတူယောက်တည်းရင်အားတွေနဲ့ကျွန်တော်တို့ကလုပ်လို့မရဘူးအဲ့အတွက်ကြောင့်မို့လို့အလုံးကဒီပူပေါင်းပြီးတော့မှဒီလူမျိုးကြီးနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့များတော့ဒီအကြံပြုချက်တွေကိုဟိုလုံဆောင်နိုင်တဲ့များတက်နိုင်ဆုံးလုပ်သွားတဲ့နေပေါ့နော်ဒီဟာကိုပဲပြောချင်ပါတယ
်မင်္ဂလာပါရှင်ဦးစိတ်တူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲပါအားနည်းချက်တွေရှိနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစိတူအောင်မြင့်နဲ့ဒီကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီပိုင်းယူကော့ပွဲနဲ့ပတ်သက်ပြီးလူပြောအများဆုံးဝေဖန်မှုအများဆုံးကိစ္စတစ်ခုကတော့ပြည်တော်စုယူကော့ပွဲကော်မရှင်ကနေယူကော့ပွဲများကျင်းပခြင်းမပြုမိနယ်မြေများစီးရင်ထုတ်ပြန်ကြေညာလိုက်တဲ့ကိစ္စပါပဲ။အရင်2015အထွေထွေယူကော့ပွဲတုန်းကထက်ယူကော့ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကြီးရွာအုပ်စုတွေပုံပြီးများလာတဲ့ကိစ္စအစိုးရနဲ့အဆင်မပြေတဲ့အတိုက်ခံပါတီလိုလိုဖြစ်နေတဲ့ရခိုင်မျိုးသားပါတီ ANP 2015တုန်းကအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်9ခုမှာရွေးကောက်ပွဲမကျင်းပနိုင်တဲ့ကိစ္စရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာလိုက်တဲ့မြို့နယ်ကြီးရွာတချို့မှာတိုက်ပွဲတွေဖြစ်ပွားတာလည်းမရှိတည်ငြိမ်နေတယ်လို့ဆိုတဲ့ကိစ္စစတဲ့အကြောင်းအရာအမျိုးကြောင့်မကြည်မနှက်ဖြစ်ဝေဖန်မှုများကြတာဖြစ်ပါတယ်နိုင်ငံရေးသမားတွေအပါအဝင်တချို့လူတွေကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုလိုက်ပြီးအခြားတိုင်းသားပါတီတွေကိုနှိမ့်ကွတာဖြစ်တယ်ဆိုသည့်အထိဆွတ်ဆွဲတာတွေ့ကြရပါတယ်ယူကော့ပွဲကျင်းပနိုင်ရင်မပြုတ်မဲ့နယ်မြေများစီးရင်ဘလောက်များနေသလဲယူကော့ပွဲဟာဘလို့အပြစ်အနာစာတွေရှိနေသလဲဝေဖန်သူတွေရဲ့ဆွတ်ဆွဲချက်တွေကရောမှန်ကန်မှုရှိပါရဲ့လားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီပြဿနာတွေအကြောင်းလေ့လာကြည့်ကြရအောင်ပါအ
ားလုံးပါဝင်ရှင်းပြကြတဲ့ပထမဦးဆုံးရွေးကောက်ပွဲလို့ခေါ်ရမယ့်2015တုန်းကမြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပတာ9မြို့နယ်တစ်စိတ်တစ်ပိုင်းမကျင်းပတာ32မြို့နယ်တွေကကျေးရွာအုပ်စု453ရွာပါဝင်ခဲ့ပါတယ်။အခု2020ပြည်မှာတော့မြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပနိုင်တာ15မြို့နယ်တစ်စိတ်တစ်ပိုင်းမကျင်းပနိုင်တာ42မြို့နယ်တွေကရက်ွက်နဲ့ကျေးရွာအုပ်စု981စုပါဝင်ပါတယ်။အသေးစိတ်ပြောရရင်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာရော့ကျသွားပြီးပဲခူးနဲ့မွန်ပြည်နယ်မှာတော့2015အတိုင်းလောက်ပဲဖြစ်တာတွေ့ရပါတယ်။ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာပိုများလာတာကတော့ရခိုင်နဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။ဒီကြီးညာချက်ကြောင့်အဓိကအထည်နာပါရတာကတော့ရခိုင်မျိုးသားပါတီ ANP ပါ။ကျင်းညာချက်အရရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပမဲ့မဲဆန္ဒနယ်မြေတွေအဖြစ်ပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်10နေရာနဲ့ပြည်နယ်လွှတ်တော်အတွက်18နေရာစုစုပေါင်း35နေရာပါသွားပါတယ်။အဲ့ဒီနေရာတွေမှာ2015တုန်းက ANP ဟာပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်9နေရာနဲ့ပြည်နယ်လွှတ်တော်အတွက်16နေရာစုစုပေါင်း32နေရာတောင်အနိုင်ရထားခဲ့တာပါ။ရှမ်းပြည်နယ်မှာတော့မိုင်းကင်မြို့နယ်ဟာတိုက်ပွဲလည်းမဖြစ်တည်ငြိမ်မှုလည်းရှိတဲ့နေရာဆိုပြီး2015တုန်းကအနိုင်ရခဲ့တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဇောရကတက်ပါတယ
်။ယူကော့ပွဲကျင်းပခြင်းမပြုမဲ့နယ်မြေတွေစီးရင်ဘလို့သတ်မှတ်တယ်။ဘသူတွေစီကသဘောထားတောင်းခံတာနဲ့ပတ်သက်ပြီးပြည်တော်စုယူကော့ပွဲကော်မရှင်ကဒင်းစာရှင်းလင်းပွဲမှာရှင်းခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ယူကော့ပွဲတစ်ခုဖြစ်ဖို့ဆိုရင်အဲ့ဒီနယ်မြေစစ်ပွဲတွေတိုက်ပွဲတွေဖြစ်မနေရဘူးမတီးမငြိမ်ဖြစ်မနေရဘူးဆိုတာကတော့ရှင်းပါတယ်ဒါရင်မကအဲ့ဒီနေရာမှာအုတ်ချုပ်ရေးပိုင်းဆိုင်ရာတရားဥပဒေစိုးမိုးရေးကောင်းကောင်းလုံနိုင်ရလားဆိုတာမျိုးလိုပါတယ်ယူကော့ပွဲကျင်းပမှာဖြစ်လို့ယူကော့ပွဲကျင်းပမဲ့ကော်မရှင်အဖွဲ့ဝင်တွေမဲယုံတာဝန်ယူမဲ့လူတွေအုတ်ချုပ်ရေးပိုင်းဆိုင်ရာတွေသွားရောက်တာဝန်ယူလို့ရဖို့လိုပါတယ်ယူကော့ပွဲဆိုတာနိုင်ငံရေးပါတီတွေပြိုင်ဆိုင်ရမယ့်ပွဲဖြစ်တာကြောင့်အဲ့ဒီနိုင်ငံရေးပါတီဝင်တွေအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေလွတ်လွတ်လပ်လပ်သွားလာလို့ရသလားမဲဆွယ်စည်းအောင်လို့ရသလားယူကော့ပွဲကျင်းပချိန်မှာလွတ်လွတ်လပ်လပ်ဝင်ပြီးလေးလာစောင့်ကြည့်လို့ရသလားဆိုတဲ့အခြေအနေကောင်းရှိဖို့လိုပါတယ်ဒါရီမကမဲပေးကြမှာကတိုင်းသားပြည်သူလူထုဖြစ်တာကြောင့်သူတို့ကိုဘယ်လက်နက်ကင်အဖွဲ့စည်းတွေကချင်းချောက်မှုရှိနေသလဲ
ပါတီတခုခုကိုမဲမပေးဖို့ချင်းချောက်တာမျိုးရှိနေသလားစမ်းစစ်ပြီးလွတ်လွတ်လပ်အကြောက်လန့်ကင်းကင်းမဲပေးနိုင်ဖို့လိုအပ်ပါလိမ့်မယ်တီထောင်စုရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီအချက်တွေသိနိုင်ဖို့အတွက်အစိုးရဖွဲ့ရုံးဝင်ကြီးဌာနကာကွယ်ရေးပြည်ထောင်စုဝင်ကြီးဌာနတွေစီကနေသဘောထားမှတ်ချက်တောင်းနေအောက်ခြေကော်မရှင်အစီအစဉ်ကိုလည်းသဘောထားတောင်းနေလို့ဆိုပါတယ်အဲ့ဒီသဘောထားမှတ်ချက်တ ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာ င်းတောင်းပလောင်မျိုးသားပါတီတို့ဝင်ပြိုင်ကြပါလိမ့်မယ်။ကော်မရှင်ကအခုလိုကြေညာလိုက်တဲ့အခါ NLD ပြည်ခိုင်ဖြူ SNLD SNDP လေးပါတီကရွေးကောက်ပွဲကျင်းပဖို့လက်မှတ်ထိုးပြီးပြန်တောင်းဆိုကြပါတယ်။တောင်းပလောင်မျိုးသားပါတီကလက်မှတ်မထိုးပါဘူး။အကြောင်းကတော့သူတို့ပါတီမဲဆွယ်စည်းရုံးဖို့လှုပ်ချိန်ရှဲလက်နက်ကိုင် RCSS SSA အဖွဲ့ရဲ့ချင်းချောက်တားမြစ်မှုတွေရှိခဲ့ပြီးသူတို့အနေနဲ့ကော်မရှင်ကိုလည်းတိုင်ကြားထားခဲ့တာကြောင့်လို့ဆိုပါရစေ။ပြောရရင်မိုင်းကိုင်မှာရွေးကောက်ပွဲမကျင်းပဖို့ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာ NLD ပါတီနဲ့မပတ်သက်မသက်ဆိုင်ဘူးဆိုတဲ့သဘောတွေ့ကြရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဝေဖန်နေကြတဲ့မိုင်းကိုင်ပလဝနဲ့ပေါတော်မြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ဖြစ်မဖြစ်စီစစ်ပြီးထက်ကြေညာပေးမယ်လို့ဆိုထားပါဗျ။2015တုန်းကတော့နောက်ဆုံးကြေညာချက်အောက်တိုဘာလ28ရက်နေ့မှာထုတ်ပြန်ခဲ့တာကြောင့်စောင့်ကြည့်ရအောင်မယ့်အခြေအနေဖြစ်ပါတယ်
။ရွေးကောက်ပွဲကိုမတမာမှုလုပ်တဲ့လူတွေဟာအဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာမမှန်မကန်တခါတရံလက်တလုံးကြားမတမာမှုလုပ်ကြတာဖြစ်ပါတယ်။ဒီမှာနိုင်ငံမှာလုပ်ခဲ့ပြီးတဲ့ရွေးကောက်ပွဲတွေမှာအဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးအပြစ်အနာစာတွေရှိနေစေဖြစ်တာတွေ့နိုင်ပါတယ်။အကြောင်းကတော့ဥပဒေနည်းဥပဒေလှုပ်ထုံလုံးကြီးတွေရဲ့အာဏာချက်တွေကအဓိကဖြစ်တာတွေ့နိုင်ပါတယ်။နမူနာအားဖြင့်ရခိုင်ပြည်နယ်မှာမဲပေးနိုင်သူ 18,000 ကျော်လောက်ပဲရှိတဲ့မောင်တော်တမျိုးနယ်တဲကိုအမျိုးသားလွှတ်တော်မဲဆန္ဒနဲ့နှစ်ခုသတ်မှတ်ထားတာမဲပေးသူ 1,400 ကျော်ပဲရှိတဲ့ကိုကိုချိုးမျိုးနယ်ကနေအမတ်3ယောက်ရွေးချယ်တင်ပြောက်စေတာစတဲ့ပြဿနာလိုပြဿနာတွေအများကြီးရှိနေစေဖြစ်ပါတယ်။လာလူလက်ရှိပြည်တော်ကြီးရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနယ်မြေတွေကိစ္စကလည်းအလားတူအပြစ်အနာစာမကင်းတဲ့ကိစ္စတစ်ခုဖြစ်ပြီးဥပဒေနည်းဥပဒေလှုပ်ထုံလုံးကြီးတွေပြင်ဆင်ပါမှတမတော်လိုအဖွဲ့အစည်းနိုင်ငံရေးနဲ့မပတ်သက်တဲ့ professional တမတော်ပုံစံမျိုးဖြစ်လာပါမှစလဲဆုံးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံစံမျိုးဖြစ်ပေါ်လာနိုင်လိမ့်မယ်ဖြစ်ကြောင်းပါ
တော်ရရှိနေတဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေတဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှိနေတဲ့မြစ်တာတိလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဆုံး VOE တော်ရရှိနေ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြေကြားပေးကြပါလိမ့်မယ်။ပထမအဆုံးကိုမော်လက်ရှင်ရဲ့တော်ရရှိကတော့မင်္ဂလာပါ VOE VOE ဝိုင်းတော်သားတွေအားလုံးကပေးရောခါကင်းဝေးကြပါစေတဲ့ဟုတ်ကဲ့အခုလိုဆူတောင်းမြတ်တာပူတာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုတူဆိုတဲ့တော်ရရှင်ကလည်း Messenger မှာစာတော်လေးရေးပြီးတော့သူသိချင်တာမေးလာတာပါတက်ဆောင်တဲ့င်းလောကအစီအစဉ်နောက်ခံတချင်းနာမည်တည်ချင်ပါတယ်ဟုတ်ကဲ့ပါကိုတူရေတချင်းနာမည်ကတော့ Money and the Air ဖြစ်ပါတယ်ဒီတချင်းကအပြင်မှာပတ်စံနဲ့ထုတ်လို့ပြီးတော့ဖြန့်ချရောင်းချတဲ့တချင်းမျိုးတော့မဟုတ်ပါဘူးရှင်ရုပ်မြင်တကြရုပ်ရှင်ဒီလိုမျိုးရုပ်တံထုတ်လွှင့်မှုအစီအစဉ်တွေမှာအသုံးပြုဖို့ထုတ်လွှင့်ထားတဲ့ရုပ်တံလွှင့်တချင်းဖြစ်ပါတယ်ဒါဆိုလို့ဒီအများအနေနဲ့ပေါ့နော် YouTube တို့ Facebook တို့လိုမျိုးခန္ဓာဆောင်မီဒီယာစာမျက်နှာပေါ်မှာရှားကြည့်ရင်တော့တွေ့မှာမဟုတ်ပါဘူးရှင်အစီအစဉ်တို့ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်เนาะEasy Link ဆိုတဲ့ Facebook account ပိုင်ရှင်ကလည်းခက်တူတူပဲမေးလာတာပါ Messenger မှာလှမ်းပြီးတော့မေးစရာကျော်အစီအစဉ် TV မဂ္ဂဇင်းမှာမလွင့်ဘူးလားတဲ့ဟုတ်ကဲ့ဒီတော်ရရှင်က TV မဂ္ဂဇင်းလို့ပြောထားလို့အဖက်စင်စနေ TV မဂ္ဂဇင်းမှာထုတ်လွှင့်ပေးတဲ့တတက်ရောင်သတင်းလောအစီအစဉ်ကိုပြောရဲထင်ပါရဲ့နော်ဟုတ်ပါတယ်ဒီသတင်းပတ်တွေဒီမှာကျွန်မ
တက်တဲ့ရံတရင်လောက်ကိုရုံမြင့်တန်ချာမှာမှလွင့်ပေးတာအတိအကျပြောရမယ်ဆိုတော့တလားလောက်ရှိပါပြီအခုမြန်မာနိုင်ငံမှာရွေးကောက်ပွဲကာလဖြစ်နေလို့ရွေးကောက်ပွဲအထူးအစီအစဉ်စကားဝိုင်းဖြစ်နေဆွေးနွေးရေးအစီအစဉ်အရှိကိုအပတ်စဉ်စနေမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါကဒီကျွန်တော်ရွေးကောက်ပွဲကျင်းပတဲ့အချိန်ထိထုတ်လွှင့်ပေးသွားမှာပါဒါကြောင့်မလို့ရုံမြင့်တန်
ဲ့အစီအစဉ်မှာပြန်လည်ပေးနေပါတယ်။နောက်ပြီးတော့မြန်မာနိုင်ငံအတွင်းကဖမ်းယူကြည့်ရှုနိုင်တဲ့မြေကြီးမှရုပ်သံအစီအစဉ်မှာဆိုရင်လည်းမနေ့ရှင်းနိုင်ကနေ15မိနစ်အထိဒီ VOE ကတင်ဆက်ပေးနေတဲ့မြေကြီးမှအတွက် VOE သတင်းအစီအစဉ်မှာ Pop Culture ကဏ္ဍမှာကြည့်ရှုလို့ရပါတယ်။ဒီအစီအစဉ်ကိုလည်းရုပ်မြင်သံကြားကမကြည့်ပြင်မြေကြီးမှရုပ်သံ Facebook စာမျက်နှာမှာပြန်ပြောင်းကြည့်ရှုနိုင်ပါတယ်ရှင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုအခုဖော်ပြပေးချင်ပါတယ်ရှင်။ကျမတို့ဒီအင်္ဂါညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ပြီးဒီသတင်းရှင် Rain Google ဆိုတဲ့သတင်းရှင်ရေးလာတာပါ
။မင်္ဂလာပါ VOE မအေးသနာကြောခင်ဗျ။ပြီးခဲ့တဲ့အင်္ဂါညကထုတ်လွှင့်သွားတဲ့ဆွေးနွေးခန်းကိုနားထောင်ဖြစ်ပါလေ။ဆွေးနွေးထားတာကိုတစ်ခုလုံးခြုံကြည့်ရင်ဗတ်လိုက်တဲ့ဒုက္ခမှု၊ဟေဘူးကဆန်တဲ့စဉ်းစားမှုတွေကလွှမ်းမိုးနေပါလေ။တကယ်တော့သူတို့ပြောသလိုမလွယ်ကူပါဘူး။မဲစင်းကိစ္စကစပြောရရင်ကိုသူတို့မသိသေးတာလေအများကြီးပါအပုံနဲ့ရှိမှနေထိုင်ရာကလည်းရပ်ပေါင်း90ဖြစ်ရမယ့်အချက်တွေလည်းပါပါတယ်ဒါနဲ့လည်းမဲပေးဖို့ကအများကြီးလိုနေပါပြီနောက်ပြီးတော့မငင်းချမ်းတဲ့နေရာတွေကိုမဲပေးခိုင်းပြန်ရင်လည်းအတန်ကတမျိုးလာအောင်ပါကိုယ်တိုင်မလေးလာပဲနဲ့ဝေဖန်မှုတက်တက်နေတော့မဖြစ်စေချင်ပါဘူးသူတို့ပြောတော့မလွယ်ကူပါဘူးအများကြီးပြင်ဆင်မှုလုပ်ရပါမယ်ဖြေလျှော့မှုတွေလည်းလုပ်ရပါမယ်ဘယ်ဟာမှဖြေလျှော့မှုမရှိတဲ့အနေအထားမှာဗတ်လိုက်တဲ့တွေးခေါ်ဆန်းစစ်မှုတွေမဖြစ်စေချင်ပါဘူးကိုယ်တိုင်ဝင်လို့ကြည့်မှသိမှာပါအပြုသဘောဆောင်တဲ့ဒုက္ခမှုတွေဖြစ်စေချင်ပါတယ်။ပြည်သူတွေကြိုက်လို့ရွေးချယ်တဲ့နိုင်ငံရေးစနစ်ကိုပဲတွားချင်ပါတယ်
။ဟုတ်ကဲ့ပါ။ဒီတော့ရရှင်ရေးထားတယ်လို့မျိုးဆိုရင်တော့ဟိုမတိပဲနဲ့ရမ်းမပြောပါနဲ့ဆိုလို့ဒီ VOC စီမံပါဝင်ဆွေးနွေးတဲ့သူတွေအကုန်လုံးကဒီရွေးကောက်ပွဲကိစ္စကိုထက်ထဲဝင်ဝင်လေးလာစောင့်ကြည့်နေသူတွေဖြစ်ပါတယ်နော်။ဒါကြောင့်မလို့သူတို့ကလည်းအချက်လက်အထောက်အထားနဲ့ပြောထားတာဖြစ်ပါတယ်။အကယ်၍ဒီကိစ္စအပေါ်မှာဒီသရရှင်ဘက်ကနေပြီးတော့ပုံဝင်မကြအောင်ဆိုရင်အချက်လက်ဒီကိုဒီ Facebook ကို online မှာပါ share ကြည့်လို့ရပါတယ်နော်။ကျွန်တော်တို့အစီအစဉ်တွေကိုအခုလိုမျိုးနားထောင်ပြီးတော့အကြံပြုအစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံမှာမြန်မာနိုင်ငံဆိုလို့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးเนาะအဓိကကမ္ဘာမှာပြန့်နှံ့ပြီးတော့ဖြစ်ပွားနေတဲ့ကိုဗစ်ရောဂါကူးစက်ကပ်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာတဲ့စာရိုးကိုလည်းဆက်ပြီးဖော်ပြပေးချင်ပါသေးတယ်။ဒီမှာ VOE ရဲ့နေ့စဉ်သတင်းဝါသနာရှင်တယောက်ပါဆိုတော့ရေးလာတဲ့သတင်းရှင် Messenger ကနေရေးလာတာပါ။သူကတော့အခုလိုမျိုးကိုဗစ်ကပ်ပြီးဆိုးရွားနေတဲ့ကာလမျိုးမှာဒီမြန်မာနိုင်ငံကရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုချိန်ပြီးမတက်မတာဖြစ်နေရပါတယ်တဲ့။အခုလိုရေးလာပါတယ်
မင်္ဂလာပါဗီဒီယိုရေနေတိုင်းမပြအားပေးနေပါရယ်နော်လူနာရီတလီစားပုံများလာလို့ဆေးကူရီဒေါက်တာရီအရေးပေါ်အသေးစားလူနေချိန်မှာအနီရီအစိမ့်တွေတိမ့်ငယ်ကြီးလမ်းပေါ်စုပြုံထွက်နေကြတာဘာမှလုပ်လို့မရတော့ဘူးလားရှင်အသေးခံတသားတွေလိုတိုက်စစ်ထိုးစစ်ဆင်နေရတဲ့ဆရာဝန်ဆေးကူရီရဲ့တက်တွေကတံမိုးမရှိတော့သလိုခံစားရပါတယ်သိဆုံးသွားကြတဲ့ဆရာဝန်ဆေးကူရီရဲ့တက်သိဆုံးကြရမှုကလည်းတံပိုးမဲ့အသေးပေမဲ့နေသလိုခံစားရပါတယ်ရှင်မိန်ကုန်းတွေထုံတည်င်းတွေပြအတက်နိုင်ဆုံးအိမ်မနေကြဖို့ပြောနေသူတို့အတွက်ပြည်သူတွေတိမ့်နေကြီးလမ်းပေါ်ထွက်နေကြတာကသူတို့အမြင်စိတ်ထဲမှာကျဉ်းနေကြတယ်လို့ထင်နေပါသလားရှင်ဒီလိုလူစုလူဝေးလို့မကောင်းတဲ့ရလဒ်ကိုဖေအဖွဲ့စည်းကတာဝန်ယူပေးမှလဲရှင်အစိမ်လားအနီလားဒါမှမဟုတ်နေရောညပါ PPE ဝတ်စုံအပြင်နဲ့ရှေ့တန်းကနေတိုက်ခိုက်နေရတဲ့ကျန်းမာရေးဆောက်ရှောက်သူတွေလားရှင်တခုသေးစာပြောချင်ပါတယ်အနီးကလူနာတွေနဲ့ဆောက်ရှောက်ကုသထိတွေ့နေတဲ့ကျန်းမာရေးဝန်ထမ်းတွေမှာလည်းမိသားစုအတိုင်းဝန်နဲ့အသက်တစ်ချောင်းပဲပါတယ်ဆိုတာသူတို့သိတောင်ဆွေးနွေးတင်ပြပေးပါအောင်ရှင်။စာရှင်အမပါတိုင်းခွလပါရှင်။တခါမှလည်းမရေးပူပူပါအောင်ဘလို့မှမခံစားနိုင်တော့လို့ပါ။ပြောလိုက်တဲ့မိကွန်တွေထုတ်လိုက်တဲ့စီမင်းတွေသူတို့လောက်အောက်ကလူတွေလောက်ရနေကမိုးနဲ့မြေလိုကွာခြားနေတာဘလို့တောင်းဝန်ယူဆောင်ရွက်ပေးမလဲလို့ပြည်သူတယောက်အနေနဲ့သိချင်ပါတယ်ရှင်။
ကိုယ်စက်ယောဂကပ်ပြီးအခုလိုမျိုးဆိုးရွားနေတဲ့ကာလမှာအခုလိုမျိုးလုံနေကြတာတွေကိုကြည့်ပြီးဘလို့မှမခံစားနိုင်တော့ပါဆိုပြတီးသွားရှင်ပြည်သူတယောက်အနေနဲ့ဆိုပြီးရေးလာတာပါရှင်သူရဲ့မိကွန်းလေးတွေကိုတော့တက်ဆိုင်ရာတာဝန်ရှိသူတွေပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်ဒီကိုဗစ်ကူးစက်ကပ်ပြီးနဲ့ပဲပတ်သက်ပြီးတော့ဒီဆက်ဆက်ပြီးရေးလာတဲ့နောက်ထပ်သွားရှင်တယောက်ကတော့ တစ်စဲမျိုးနဲ့ကောက်ကြီးကြီးရကဆရာအောင်ပါတဲ့ဒီတော့ရှင်ကကျွန်တော်မိသားလေးလည်းဖြေချပေးလို့ကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့တစ်စဲနဲ့အစွန်ဖျားကိုကိုဗစ်ဖြစ်သူရန်ကုန်ကပြန်ပါလာပါတယ်တောရွာဆိုတော့ကျမရဲ့ဘူသူတော်မရှိတော့တောရွာဘက်မှာအလွန်ဆိုးရိမ်နေရပါတယ်တဲ့အထက်အရာရှိအကြီးအကဲများကိုပြောချင်တာကတော့ရန်ကုန်ကိုအလုတ်သွားလို့တဲ့အလုတ်သမားတွေကိုရွာပြန်မလို့ပဲနဲ့အဆောင်မှနေတာအဆောင်ကအစားစရိတ်ကိုလုပ်ငန်းရှင်ကကူညီပေးစီခြင်းပါတယ်အလုံးမလုံးရတော့အစားစရိတ်အဆောင်ကမရှိတော့ရွာပြန်လာယောဂါပါလာတော့ယောဂါဖြစ်သလိုဖြစ်နေပါတယ်ဒါကြောင့်အစိုးရလည်းတန်းနိုင်တဲ့လောက်ညွှန်ကြားပေးပါတယ်ဟုတ်ကဲ့ဒီမှာဒီတော်ရရှင်ရေးထားတာကိုလည်းသဘောပေါက်ပါတယ်ဒါပေမဲ့ပြန်ရတဲ့သူတွေရဲ့အခက်အခဲကိုလည်းသဘောပေါက်မိသလိုပါပဲရှင်ဘာလို့လဲဆိုတော့ဒီတော်ရရှင်ရေးထားသလိုပဲဒီအလုံးမရတော့ရန်ကုန်မှာဘလို့အဆောင်နေပြီးတော့အဆောင်ကပေးမလဲဆိုတာရှိပါတယ်အဆောင်ကကိုထားအောင်အစားစရိတ်ဘလို့ရမလဲဆိုတာအထူးသဖြင့်ရှိပါရဲ့နော်ဒါကြောင့်မလို့ခုနကရောလိုမျိုးဟိုအစိုးရကနေပြီးတော့ထောက်ကူအစီအစဉ်တစ်ခုခုအနေနဲ့မစီစဉ်ပေးဘူးဆိုရင်တော့ဒီလိုမျိုးရန်ကုန်မှာအလုံးလာလုပ်တဲ့သူတွေလည်းသူတို့နေရက်ကိုပြန်ဖို့ကလွယ်ပြောတခြားအခွင့်အရေးမရှိဘူးလို့ဖြစ်နေပါတယ်ပြန်ဖို့ကလည်းအဆင်မပြေပြိမ့်ပြီးတော့ဒုက္ခရောက်နေသူတွေအများပြားပါနော်စနေတကြဖြည့်ရှင်းမှရပါမယ်ဒီယောဂါဆိုကြီးကတော်ရုံနဲ့ပြောင်းမဲ့ပုံမရှိသေးတာမလို့စနေတကြအစိုးရကောနောက်ပြီးတော့ဖက်ဖက်ကအလုံးဝိုင်းပြီးတော့ဖြည့်ရှင်းမှရပါမယ်နော်ဒီကိုဗစ်ကပ်ဘေးနဲ့ဆက်ဆက်ပြီးတော့ပဲနောက်ထပ်ရေးလာတဲ့သွားရရှင်တစ်ယောက်ကတော့အရက်ခရခိုင်ဆိုတဲ့သွားရရှင်မှာဒီသွားရရှင်ကကားလမ်းတွေပြန်ဖွင့်ပေးပါလို့ပြောပေးကြပါလားတဲ့ဒီမှာတော်တော်လေးဒုက္ခရောက်နေလို့ကျေးဇူးပြုပြီးတော့ပြောပေးကြပါနော် VR ဝိုင်းတော်သားများတဲ့ဟုတ်ကဲ့ဘယ်နေရာကကားလမ်းတွေကိုပိတ်ထားလို့လဲဆိုတော့ဒီသွားရရှင်ရေးမထားပါဘူးနော်အမေသူပြောတာလေးကိုအားလုံးသိအောင်လို့ထောက်လွှင့်ပေးလိုက်ပါတယ်ရှင်။အခုဆက်ပြီးတော့သွားရှင်တွေရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်။ဒီသွားရှင်ကတော့ရင်ဖွင့်ပြရစီ view ရေးဆိုပြီးတော့အစားချီပြီးတော့ရေးလာတာပါ။စကိုင်းတိုင်းတစည်မြို့နယ်အတွင်းမှာနေထိုင်ပါတယ်တဲ့။နာမည်ကမောင်မိုးဖြစ်ပါတယ်
။ရင်ဖွင့်ပြရစီ view ရေး။ရွာကိုဖုံးဆက်ရင်လည်းစိတ်ဆင်းရဲရတယ်။မိုးမြွာတော့စိုက်ပျိုးလို့အဆင်မပြေဘူး။ပြီးခဲ့တဲ့နှစ်နှစ်အတွင်းစဘာတစည်မှမရပါဘူး။စိုက်ပြီးတာနဲ့မိုးကမရွာတော့ဘူး။စဘာပင်လေးတွေ6တွေ့ကျွတ်သွားတဲ့အထိပါမျိုးစဘာထုံရက်ခစိုက်ပျိုးစီတရားရာခိုင်နှုံးရှုံတာပါအခုအဲ့ဒီလေပိုင်ရှင်တွေကိုငွေထောက်ပံ့တယ်အစိုးရကလားဘယ်ကလဲတော့မသိပါဘူးရက်ကြီးဥက္ကဋ္ဌတွေရဲ့စီမံမှုကညံ့တာလားသူတို့ပဲစားလိုက်တာလားမသိဘူးရတဲ့လူတွေကရတယ်မရတဲ့သူကမရဘူးမီးတော့လေဟိုဘက်ဒီဘက်ဘော်ဒီဘောပုတ်နေကြတယ်ကိုဗစ်ကတစ်မျိုးဒီလိုလူတွေကတစ်မျိုးအလွန်အမင်းစိတ်ကြရပါတယ်အကုန်လုံးအခက်အခဲကြုံနေချိန်မှာတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပါ रे စကိုင်းတိုင်းတစည်မျိုးနဲ့အပင်းပါပါဗျာရရင်လည်းရတဲ့ကြောင့်စာရေးပါဦးမယ်ဒီဝေးဝိုင်းတော်သားများဘေးပြာဝေးကွာပြီးမင်္ဂလာအပေါင်းနှင့်ပြည့်စုံကြပါစေ
ဒီသရရှင်ကဒုက္ခတွေကြုံနေရတဲ့ထဲကနေဒီဝေးဝိုင်းတော်သားတွေဘေးပြာဝေးကွာပြီးတော့မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါထပ်တူပြန်ပြီးတော့ဆုတောင်းပေးကြပါရနော်ဒါပေမဲ့ဒီသရရှင်ပြောသလိုမျိုးဒီထွေရဲ့စိုက်ပျိုးကားတွေနဲ့သူတို့ရဲ့စိုက်ပျိုးရေးကိစ္စတွေဒုက္ခရောက်နေရတယ်ဆိုလို့သူတိုင်တန်းတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းပေးစီခြင်းပါတယ်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မေတ္တာတိလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒီစတဲ့တော်ရရှင်ကိုမြန်မာသတင်းလေးတစ်ခုနဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောင်မြိုင်တည်ဆူထားတဲ့ မင်းနာရှင်လေးဆိုတဲ့တခြင်းလေးကိုတကယ်ချင်းတဲ့ကဖေ့စ်ဘွတ်ပေါ်မှာတင်ပြီးတော့ဝေမျှထားလို့နားထောင်ပြပါရင်ဒီတခြင်းလေးကတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့နားထောင်ပြီးတော့တော်ရရှင်လေးလည်းပြန်နားထောင်ခြင်းမယ်နောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တီလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတခြင်းလေးကိုထုတ်လွှင့်ပေးခြ
ကူးစက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရူမေးနီးယားနိုင်ငံကကမ္ဘာတစ်တန်းအခြေဆုံးစားမိုင်းတွင်တစ်ခုထိတ်ကနေလူမယောက်တိုင်းပင်ပိုးကျခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးမဆိုးတဲ့အတွက်မက္ဆီကိုနိုင်ငံမှာဇွန်ဘီလမ်းလျှောက်ပွဲကိုအွန်လိုင်းမှာပဲကျင်းပခဲ့ပါတယ်။ဒီကိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချန်နဲ့မက ကမ္ဘာသက်တမ်းအစီအစဉ်စာမိုင်းတွေတစ်ခုထိပ်ကနေလူနည်းအောင်တိုင်ပြီးထုတ်ပြခဲ့ပါတယ် အမည်မီတာ120နှစ်ဆက်ကနေအော်စတြေးလျနိုင်ငံသူရီယာနက်အီဖလန်နဲ့ရိုမေးနီးယားနိုင်ငံသားကွန်စတန်တင်ပိုပိုဗစ်ချီတို့နှစ်ယောက်ဟာမြေအောက်စားမိုင်းတွင်နဲ့မှာတိုင်ပင်ထိုးခဲ့ကြတာပါဒီစားမိုင်းတွင်ဟာမြေအောက်မီတာ120နှစ်အနက်မှာရှိပြီးတော့အထွန်းမှာစားငံရဲ့တက်များနေတဲ့ရေကန်တစ်ခုရှိပါတယ်ရေကလည်းအရန်ငံတွေရဲ့အတွက်တိုင်ပင်ထိုးခြားတဲ့သူရဲ့ခန္ဓာကိုယ်ပေါ်မှာအပြင်းထန်တက် ဒီနေ့ကတော့ဒီမြန်မာနိုင်ငံမှာတော့ကိုရိုနာကာယောဂါဖြစ်ပြီးတော့တရံကူရ၃၂ခုနှစ်မှာတော့အသုံးပြုတာကိုရပ်ခဲ့ပါတယ်အခုအချိန်မှာတော့ဒီစားမိုင်းဝင်းကိုတမိုင်းပြတိုင်းနဲ့နေရောက်အပန်းဖြေကစားခွင့်အဖြစ်ပြောင်းလဲထားပြီးတနည်းကိုခီးသွားခုနှစ်သိန်းလောက်ဆွဲဆောင်နေပါတယ်ရှင်
ဗန်နိုင်ငံမှာတော့ကိုရိုနာကာယောဂါကြောင့်လူရှင်းနေတဲ့အပန်းဖြေကစားခွင့်တွေမှာလူတွေပြန်လာအောင်ကွန်ပျူတာနဲ့အလုပ်လုပ်နိုင်မယ့်နေရာတစ်တွေကိုဖန်တီးခဲ့ပါတယ်။တိုကျိုမြို့တော်မှာရှိတဲ့ယူမူယူရီလန်းကစားခွင့်မှာအမျိုးစမန့်ဝေါ့စတေရှင်လို့နာမည်ပေးထားတဲ့ဝင်ခွင့်တစ်မျိုးကိုဖန်တီးခဲ့ပြီးကစားခွင့်ထဲကရေကူးကန်ဘေးနေရာတွေ၊ခြားရဟတ်ကြီးတွေစီးရင်အလုပ်လုပ်နိုင်အောင် Wi-Fi Internet လေးတွေ တက်ပေးထားပါတယ်။လာရောက်တဲ့သူတွေအနေနဲ့လဲခြားရဟတ်စီးရင်ဗီဒီယိုအစည်းအဝေးတက်နိုင်ပြီးအလုပ်လုပ်နိုင်တာပါ။အခုလိုလာပြီးအပန်းဖြေရင်အလုပ်လုပ်မယ်ဆိုရင်တော့ခြားရက်တွေမှာတရက်ကိုဂျပန်ယန်1900ရာအမေရိကန်ဒေါ်လာ18ဒေါ်လာကျော်ကျော်နဲ့စနေတနင်္ဂနွေနေ့အားလက်ရက်တွေမှာဆိုရင်တော့ဂျပန်ယန်2000အမေရိကန်ဒေါ်လာ19ဒေါ်လာလောက်ပေးရမှာပါခင်ဗျာ။
ဆီကွန်နေရမှာနေ့စဉ်တာမြင်ဖြစ်တဲ့ဆွန်ဘီဖုတ်ကောင်တွေလမ်းလျှောက်တဲ့ပွဲကိုတင်းမြစ်မှာတော့အွန်လိုင်းကပဲကျင်းပခဲ့ကြပါတယ်။ဆွန်ဘီဖုတ်ကောင်တွေဟာရုပ်ရှင်တွေထဲမှာတော့ဗိုင်းရပ်ကိုကူပြီးလူတွေကိုလိုက်ကြိုက်တာဖြစ်ပေမဲ့အခုအချိန်မှာကမ္ဘာကြီးဟာတကယ်ကပ်ရောဂါကြီးတွေကိုရောက်နေတာကြောင့်အားလုံးနေအိမ်မှာပဲနေကြပြီးအွန်လိုင်းကနေကျင်းပခဲ့ကြတာပါ။ လူမှုကွန်ရက်ဆိုင်မနာတွေမှာဆွန်ဘီလိုဝစ်စင်ဗီဒီယိုရိုက်တင်ထားတဲ့ပို့တွေမှာတော့#ဆွန်ဘီချဲလန်ဂျ်လို့ရေးပြီးတင်ကြပါရစေ။ဒီပွဲကိုအောက်တိုဘာလ30ရက်နေ့အထိကျင်းပမှာဖြစ်ပြီးအပျော်တမ်းတွေမကတနင်္ဂနွေမှာရှိတဲ့အငက်ဘေးတင်နေတဲ့သူတွေစီကိုလည်းအလူငွေတွေလူထမ်းသွားမှာဖြစ်ပါရဲ့ရှင်။ပါကစ္စတန်နိုင်ငံကရာချီမြို့မှာပြီးခဲ့တဲ့အပတ်ကမြို့တုံးပြောက်ွယ်တော်မယ်အန်
အပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီဆွန်တွေကိုအာဖဂန်နစ္စတန်ကဖမ်းလာတာဖြစ်ပြီးအရက်တိုင်းပြည်တွေမှာရောင်းချဖို့ဖြစ်တယ်လို့အကောက်ခွန်ဌာနတာဝန်ရှိသူတဦးကပြောပါတယ်။ပြီးခဲ့တဲ့အပတ်တွေအတွင်းအိမ်နှလုံးကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာအခုလိုဆွန်ရဲတွေကိုရှာဖွေသိမ်းဆည်းမိခဲ့တာပါ။ဒီဆွန်ရဲ84កောင်ရဲ့ကာလပေါက်ဈေးတန်ဖိုးကတော့အမေရိကန်ဒေါ်လာ 1.2 သန်းတန်တယ်လို့လည်းပြောပါတယ်။မျိုးတုံးပြောက်ွယ်တော့မဲ့တော်ရိုင်းတိရိစ္ဆာန်ရောင်းဝယ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်စိုက်စရင်အရာဒီငှက်တွေဟာမျိုးတုံးဖို့အန်ဒီရဲနဲ့ရင်ဆိုင်နေရပြီးတော့အကောက်ခွန်တာဝန်ရှိသူတွေအနေနဲ့ဥပဒေရေးရာလှုံ့ထုံးလုံနည်းတွေလှုံ့ဆောင်ပြီးရင်တော့ဒီငှက်တွေကိုတဘာဝတော်ရဲပြန်လွှတ်ပေးဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American ရွေးကောက်ပွဲကို November 3ရက်မှာကျင်းပတော့မှာမို့ကြံကူးရဲ့အတွင်းဘယ်သူကိုမဲထည့်ရမလဲဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်ရောက်ရှင်ပြန်တဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့တူတင်းငွေတွေနဲ့မှလည်းမဲဆွဲနေကြပါတယ်သမ္မတ Trump ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တောင်းရောက်နေပါတယ် Democratic Party က Joe Biden ကတော့အွန်လိုင်းကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွဲမင်ကုန်းပြောကြမှာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ကာကွယ်ရေးဝန်ကြီး Mark Esper တို့ဟာအိန္ဒိယနဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္လာနေ့မှာအိန္ဒိယချင်းစံတွားရောက်နေပါတယ်။ American အစိုးရဟာ Indo-Pacific ဒေသတွင်တည်ယူရဲ့ပထဝီနိုင်ငံရေးနဲ့စီးပွားရေးစင်ကာပူတွေကိုရင်ဆိုင်ဖြည့်ရှင်းဖို့နီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတွားရောက်တဲ့ဒီခီးစံတွင်တိရီလင်ကာ၊မော်ဒက်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အခုချိန်ထိ COVID-19 ရောဂါအကူးဆက်ခံရသူစုစုပေါင်း 4,000 ကျော်နီးပါးရှိသွားပြီဖြစ်ပြီးသေဆုံးရသူက1,095ယောက်ရှိသွားပြီဖြစ်ပါတယ်။ ထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကနေနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေဘက်ကတောင်းဆိုထားပေမဲ့ဝန်ကြီးချုပ်အခုထိနှုတ်ထွက်မပေးသေးတဲ့အတွက်စုရုံးဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ဘဲနိုင်ငံရေးပြဿနာကိုတနင်္လာနေ့အင်ကာနေ့မှာတင်ပါမယ်ပါလီမန်ထဲမှာဖြေရှင်းကြဖို့ Twitter ကနေရေးသားခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပါ။
This program has come to you from the Voice of America, Washington.